ပြင်သစ်သမ္မတဖရန်ဆွာဟိုလွန်က IS အစ္စလာမ်အစွန်းရောက်အဖွဲ့ဟာကမ္ဘာတစ်ခုလုံးကိုချိမ့်ချောက်လာတာကြောင့်ကမ္ဘာတစ်ခုလုံးကတုံ့ပြန်သွားဖို့လိုလုံမယ်လို့ဆိုလိုက်ပါတယ်ဒီနေ့ပြင်သစ်နိုင်ငံမှာလုပ်တဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးဆရာကြီးလာကန်ကိုအီရတ်သမ္မတနဲ့အတူအဖွဲ့မယ်ကုန်းပြောရမှာသမ္မတဟိုလွန်ကအချိန်ထက်အကုန်ခံလို့မရတော့တဲ့အခြေအနေကိုရောက်နေပြီလို့ဆိုလိုက်ပါတယ်ဒီညလာကံကိုနိုင်ငံပေါင်း30ကအရာရှိတွေအပြင်ကုလသမဂ္ဂဥရောပသမဂ္ဂနဲ့အာရပ်အဖွဲ့ချုပ်ကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်တကယ်တော့ဒီညလာကံဟာ IS Islam အစွန်းရောက်အဖွဲ့တိုက်ဖြတ်ရင်းနိုင်ငံတကာညွန်ပေါင်းအဖွဲ့ထူထောင်ရေးကြိုးပမ်းမှုအတွက်နောက်ဆက်တွဲဆက်ဖြစ်လာတာပါ IS Islam ရဲ့အစွန်းရောက်အဖွဲ့အနေနဲ့အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေအပြင်ဆီးရီးယားရှေ့ပိုင်းကနယ်မြေများစွာကိုထိန်းချုပ်ထားပြီးအခုလိုအကြမ်းဖက်မှုတွေကိုဒီရက်ပိုင်းတွင်တိုးလှုပ်လာနေတာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာလည်းဒီအကြမ်းဖက်မှုနှိမ်နင်းရေးအတွက်အရှိလေပိုက်ဒေတာရင်းကခေါင်းဆောင်တွေကိုသွားတွေ့ပြီးဒီပြင်သစ်ကညီလာခံကိုအခုတော့ရောက်နေပါတယ်။နိုင်ငံသားဝန်ကြီးကယ်ရီကဒီအကြမ်းဖက်မှုတိုက်ဖျက်ရေးမှာအာရပ်နိုင်ငံတွေဘက်ကစီရေးအထောက်အကူနဲ့လိုအပ်လာရင်လေကြောင်းတိုက်ခိုက်မှုတွေပါပေးဖို့ကမ်းလှမ်းထားတာအပြင်ဝိုင်းကူဖို့ပြင်ဆင်ထားတဲ့တခြားနိုင်ငံတွေလည်းတဖြည်းဖြည်းတိုးလာနေတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။